Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလှိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါစီးရီးယားနိုင်ငံအလက်ပိုမြို့တွင်မှပိတ်မိနေတဲ့အရက်သားတွေနဲ့သဘုံတိုက်ခိုက်ရေးသမားတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးမယ်။နိုင်ငံတကာအခွင့်အရေးပေးရေးအဖွဲ့အစည်းတွေရဲ့ခီးတဲ့တင်ကားတွေအလက်ပိုမြို့တွင်ကိုဒီကနေ့စတင်ဝင်ရောက်လာပါပြီ။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲအောင်မြင်မှုအထင်အမှတ်လူမှုတွေ့ဆုံပွဲတွေကိုတော့အဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမှတ်မိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့ကချင်ပြည်နယ်လိုင်ဇာစစ်ဌာနချုပ်အနီးမှာယနေ့အချိန်ထိတိုက်ပွဲတွေကပြင်းထန်နေဆဲဖြစ်ပါတယ်။ဒေသခံပြည်သူတွေနဲ့စစ်ပေးဒုက္ခသည်တွေရဲ့လုံခြုံရေးအခြေအနေဘယ်လိုများအနေထားရှိပါသလဲ
။စစ်ပေးဒုက္ခသည်နဲ့အရဲသားတွေတွေ့တာနံပါတ်1အရေးကြီးဆုံးတော့အခုအချိန်မှာသူတို့ရဲ့ဘေးကင်းလုံခြုံဖို့ကအရန်အရေးကြီးနေတယ်။အခုလိုဖြစ်တော့သူတို့ကြောက်လန့်ကြဖြစ်နေတယ်။သူတို့အတွက်
ဒုက္ခသည်တွေကိုတွားပြီးတော့ကူညီဆောင်ရွက်ပေးနေတဲ့ဒီသူတို့ဦးပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာကိုပိုင်စားတောက်ဆိုင်လုပ်ငန်းလုပ်လို့သူတွေအတွက်တမူထူးတဲ့ဖန်တီးပေးနေတဲ့သတင်းနဲ့အတူညဘက်အလဲလွန်သွားသူတွေနောက်ဆုံးရထားမိဖို့ဂျပန်နိုင်ငံကတီထွင်လိုက်တဲ့ smartphone application အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိသလိုဒီဇင်မာတေးသချင်းလက်ဆောင်ကိုလည်းပါပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မမိုးဖြူတို့ကတင်ဆက်ပေးပါမယ်ရှင်
စီးရီးယားနိုင်ငံအလက်ပိုမြို့ရင်းကကြန့်ရှိနေသေးတဲ့အရက်သားတွေနဲ့သဘုံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်လာချန်းညီအတင်းနဲ့နိုင်ငံတကာကြက်ချင်ညီအတင်းတို့ရဲ့ကြီးကြပ်မှုနဲ့ခီးသည်တွင်ကားတဲ့အလက်ပိုမြို့ရင်းကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ဝင်ရောက်လာနေပြီလို့စီးရီးယားနိုင်ငံပိုင်းသတင်းဌာနဆာနာကပြောပါတယ်။စစ်ကြောင်ပျက်စီးနေတဲ့အလက်ပိုမြို့ရင်းမှာပိတ်မိနေပြီးကူကယ်ရမယ့်ဖြစ်နေတဲ့ထောင်နဲ့ချီတဲ့အရက်သားနဲ့သဘုံတွေလည်းဘေးလွတ်ရာရွှေ့ပြောင်းပေးမယ့်အစီအစဉ်တွေပြန်ဆမယ့်အချိန်ကိုမျှော်လင့်နေကြတာပါ။နိုင်ငံတကာကြက်ချင်ဤအတင်းအနေနဲ့တော့အလက်ပိုအရှေ့ပိုင်းကပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးရေးပြန်လည်စတင်မှုအတွေ့အဆင်သင့်ရှိနေပြီးဒီမနက်ခင်းမှာပြန်ဆနိုင်မှုမျှော်လင့်ထားတဲ့အကြောင်းပြောခွင့်ရကပြောဆိုထားတာကြောင့်လည်းမြို့ကနေထွက်ခွာနိုင်ဖို့အတွေ့မျှော်လင့်နေကြတာဖြစ်ပါတယ်။စစ်ကြောင့်ပျက်စီးနေတဲ့အလက်ပိုမြို့ရင်းကချမ်းရှိနေသေးတဲ့လူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့နဲ့အကွာအကွယ်ပေးဖို့အတွေ့စောင့်ကြည့်သူတွေဆေးလွှင့်ရင်းနဲ့ပတ်သက်ပြီးလဲကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္ဂနွေနေ့မှာမဲခွဲမယ်လို့ခန့်မှန်းထားကြပါတယ်။အလက်ပိုမြို့ရင်းနဲ့မြို့အနီးမှာလူသားချင်းစာနာထောက်ထားမှုဆန်ရပြိပခါတွေစိုးစိုးဝါဝါဖြစ်ပွားနေပြီးမြို့ရင်းမှာရှိနေတဲ့ထောင်ထောင်ချီတဲ့လူတွေကိုကယ်ထုတ်ဖို့လိုအပ်ချက်တွေကိုဖော်ပြထားတဲ့ပြည်ထောင်နိုင်ငံရဲ့အစိုးပြုချက်မူကြမ်းကိုကုလလွန်ကျွင်းကောင်စီကဆုံးဖြတ်မှာဖြစ်ပါတယ်။ကုလလွန်ကျွင်းကောင်စီကဒီနှစ်အတွင်းစီးရီးယားနိုင်ငံအပြည့်ရဲ့အစိုးပြုချက်ဒါဇင်ဝက်လောက်မဲခွဲဆုံးဖြတ်ခဲ့တယ်လို့ပဲဒီကနေ့တနင်္ဂနွေနေ့မဲခွဲဆုံးဖြတ်မှုမှာလည်းစီးရီးယားအစိုးရရဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကအရင်အဆိုပြုချက်တွေအတိုင်းပဲဗီတိုအနာသုံးပေးချမယ်လို့လည်းခန့်မှန်းထားကြပါတယ်။အလက်ပိုမြို့ရင်းမှာအခြားသားနဲ့သဘုံတိုက်ခိုက်သမား4000လောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ရှိနေသေးတယ်လို့လည်းစောင့်ကြည့်သူတို့ကပြောပါတယ်ရှင်
။အမေရိကန်ရွေးကောက်ခံသမ္မတထရန့်ဟာပြီးခဲ့တဲ့လကစခဲ့တဲ့ရွေးကောက်ပွဲအောင်မြင်မှုအထိမ်းအမှတ်ဖြစ်မဲဆန္ဒရှင်တွေကိုကျေးဇူးတင်နှုတ်ဆက်တဲ့လူမှုတွေ့ဆုံပွဲခရီးစဉ်ကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အလဘားမမြို့မှာကျင်းပခဲ့တဲ့တွေ့ဆုံပွဲမှာသူ့အမြင်ရသူကိုရွေးကောက်ပွဲမှာအနိုင်မရနိုင်တဲ့ Republican သမ္မတလောင်းတစ်ယောက်ဖြစ်ပုံဖော်ဖို့ကြိုးစားခဲ့တဲ့သတင်းသမားတွေဟာမယိုးသားဘူးဆိုတဲ့မိန့်ခွန်းပြောဆိုခဲ့ပြီးတော့ခရီးစဉ်ကိုအဆုံးသတ်လိုက်တာဖြစ်ပါတယ်။သူ့မဲဆွဲပွဲကိုတရားမျှတမှုမရှိတဲ့သတင်းအစီရင်ခံမှုတွေနဲ့လောက်ကျန်ဖော်ပြခံခဲ့ရတယ်လို့ကန်ယူရန်တောင်ပိုင်းပြည်နယ်ကလူနှစ်သိန်းလောက်ရှိတဲ့မြို့တော်မှာပြောဆိုခဲ့တာဖြစ်ပါတယ်။အရင်ကလူမှုတွေ့ဆုံပွဲတွေမှာလို့ပဲ Mr. Trump ကမက္ကဆီကန်နယ်စပ်ဒတိုင်းဆောက်ရေးအမေရိကန်ကုန်သွယ်ရေးသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့နဲ့အစွန်းရောက်ကျန်းဖက်သမားတွေနှိမ်နှင်းဖယ်ရှားဖို့အတွက်လူဝင်မှုကြီးကြပ်ရေးကိုပြန်စစ်ဆေးဖို့ဆိုတဲ့ခေါင်းစဉ်တွေကိုဆွေးနွေးသွားခဲ့ပါတယ်။အလာဘားမားမှာမနေ့စနေနေ့ကကျင်းပတဲ့လူမှုတွေ့ဆုံပွဲကိုရှေ့နေချုပ်ဖြစ်ရွေးချယ်ခံထားရတဲ့အလာဘားမားပြည်နယ်က Republican ထက်လွတ်တော်မှ Jeff Sessions လည်းပါဝင်ခဲ့ပါတယ်။ Mr. Trump ဟာအလာဘားမားပြည်နယ်ကနေ Florida ကိုလေယာဉ်နဲ့ထွက်ခွာပြီးလာမယ့်သတင်းပတ် Christmas အားလိုက်ရက်ထဲမှာတော့မိသားစုနဲ့အတူသူ့ရဲ့ကမ်းခြေဆိုင်မှာနေထိုင်မယ်လို့သတင်းတွေကဖော်ပြပါတယ်
။ရှမင်းနိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ IDM မှာဒီကနေ့တနင်္ဂနွေနေ့အသေးခံဘုံခွဲသမားတအုပ်တိုက်ခိုက်တာကြောင့်အနည်းဆုံးရင်းမစစ်သား40လောက်သေဆုံးခဲ့ရတယ်လို့စစ်တပ်တာဝန်ရှိသူတို့ကပြောပါတယ်။လာစာထုတ်ဖို့အတွက်စစ်သားတွေကစခန်းမှာစူးစီးရောက်ရှိနေကြတာဖြစ်တယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်။တိုက်ခိုက်မှုကြောင့်နောက်ထပ်စစ်သား50လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းစစ်တပ်ကဖော်ပြထားပါတယ်။ Islamic အစွန်းရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း ID မြို့မှာအလားတူပောက်ကွဲမှုဖြစ်ခဲ့ပြီးစစ်သား45ဦးသေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရရှိခဲ့တာမှလည်းအစ္စလာမ်ရဲ့အစိုးရ IS တို့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားတာဖြစ်ပါတယ
်ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံတကာအမှုမြှောက်ရင်အေဂျင်စီ IAEA ရဲ့ညွှန်ကြားမှုချုပ်ယူကီယာအာမန်နိုအီရန်နိုင်ငံကိုရောက်ရှိပြီးတော့အီရန်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ် IAEA ကြီးကဲဟာ JCPOA လို့တို့ကောက်ခေါ်တဲ့အီရန်နျူကလ িয়ার ရေးပူတွဲညှိနှိုင်းဆောင်ရွက်ရေးလုပ်ငန်းစဉ်အကောင့်ထဲဖော်ဖို့နဲ့ပတ်သက်ပြီးသုံးသပ်ဆွေးနွေးဖို့အီရန်ကိုရောက်လာတာဖြစ်ပါတယ်။အီရန်နုမြေဆွေးရင်ဖွဲ့အကြီးအကဲအာလီအက်ဘာဆာလီနဲ့အတူတဟေရန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာအမန်နိုကအနာဂတ်မှာနျူကလ িয়ার သဘောတူညီချက်အတွက်အီရန်နိုင်ငံဘက်ကအကောင့်ထဲဖော်ဆောင်ရွက်မှုတွေကသိပ်အရေးပါမှာဖြစ်တယ်လို့ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုကအီရန်ပေါ်အရေးယူဒဏ်ခတ်မှု sanction နောက်ထပ်10နှစ်တိုးဖို့ဥပဒေပြုအမတ်တွေကမဲပေးဆုံးဖြတ်လိုက်ပြီးရန်နေငယ်ကြမှာအခုလို IAEA ကြီးကဲရဲ့အီရန်ခီးစဉ်ဖြစ်ပေါ်လာတာဖြစ်ပါတယ်။ဒီအရေးယူဒဏ်ခတ်မှုတက်တန်းတိုးဖို့ဆိုပြချက်ကိုသမ္မတဥဘားမားကလက်မှတ်ထိုးဖို့ညှိနှိုင်းခဲ့ပေမဲ့ဥပဒေဖြစ်ဆက်အတည်ပြုမှာဖြစ်ပါတယ်။အီရန်နိုင်ငံဘက်ကတော့အခုလိုဒဏ်ခတ်အရေးယူမှုကိုပြန်သုံးသပ်ပြီးတက်တန်းတိုးဖို့ဆောင်ရွက်တာဟာအမေရိကန်ဘက်ကနျူကလ িয়ার သဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုပါတယ်။
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်အင်ဒိုနီးရှားစစ်တပ်ပို့ဆောင်ရေးလေယာဉ်တစ်စင်းပြက်ကျပြီးလေယာဉ်ပေါ်မှာလိုက်ပါလာသူ73ဦးသေဆုံးခဲ့ပါတယ်။ပါပိုးပြည်နယ်ထီမီခါကနေဒီကနေ့ထွက်ခွာလာတဲ့ Hercules-C-130 လေယာဉ်ဟာတောင်ထူတက်တဲ့ဂျီဝါဝီဂျာယာဒေသရဲ့မြို့တော်ဝါမီနာကိုဆင်းသက်ဖို့မိနစ်ပိုင်းအလိုမှာပြက်ကျတာဖြစ်ပါတယ်။ရာသီဥတုဆိုးရတာကြောင့်ပြက်ကျခဲ့တာလို့တန်တရားရှိထားတဲ့အကြောင်းလေတပ်ဦးစီးချုပ်ကပြောပါတယ်။ပြကြခဲ့တဲ့လေရင်ကဆနရက်က12တန်တင်ဆောင်သွားတယ်လို့လည်းလေတက်ရဲ့ကြီးညာချက်ကဖော်ပြပါတယ်။တေဆုံးသူအလုံးရဲ့ရုပ်အလောင်းတွေကိုရှာဖွေရရှိထားပြီလို့အာဏာပိုင်တို့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအင်ဒိုနီးရှားစစ်တပ်ရဲ့ရဟတ်ယာဉ်တစ်စင်းဘိုနီယိုမှာပြက်ချခဲ့ပြီးတော့လူ3ဦးတေဆုံးခဲ့ရပါတယ်ရှင်။
တန်ကိုရီးယားနိုင်ငံမှာအဂတိလိုက်စားမှုအရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့သမ္မတပတ်ဂွန်ဟေးရဲ့မိတ်ဆွေချွန်ဆန်ဆေးလျံမှုကိုတင်းလာနေမှာစတင်ဆစ်ဆီးပြီးတော့ဆိုးဘဟိုဒစ်ထရစ်တရားရုံးတော်ကပြစ်ဒဏ်ချမှတ်ဖို့ရှိပါတယ်။ချွန်ဆန်ဆေးအနေနဲ့အမှုဆစ်ဆီးချိန်မှာရုံးတော်ကိုတက်ဖို့မလိုအပ်ပေမဲ့ဆစ်ဆီးမှုကိုအများပြည်သူတက်ရောက်နိုင်မှုခွင့်ပြုပေးထားပါတယ်။သမ္မတရဲ့အာဏာကိုအလွဲသုံးစားလုပ်မှုဝေကြီးအလွဲသုံးစားလုပ်မှုလိမ်လည်ဖို့ကြိုးစားမှုတွေနဲ့တရားစွဲဆိုခံထားရတဲ့ချွန်ဟာပြစ်မှုထင်ရှားရင်ထောင်ဒဏ်12နှစ်အထိကြာခံရနိုင်တယ်လို့ထောင်ဒဏ်15နှစ်အထိကြာခံရနိုင်တယ်လို့တရားရုံးပြောခွင့်ရသူရှင်းဂျေဟွန်းကပြောဆိုပါတယ်။ Choi Soon Sil ကတရားစွဲချက်တွေကိုညှင်းဆို့ခဲ့ပေမဲ့သမ္မတနဲ့ပတ်သက်တဲ့ကိစ္စမှာသူ့အနေနဲ့ထိတ်တန့်ရှုတ်ချက်ဟုတ်မဟုတ်မသိပေမဲ့သမ္မတရဲ့ကနဦးပြောဆိုချက်တွေကိုနားထောင်ပြီးမှလုပ်ခဲ့တာဖြစ်တယ်လို့သူ့အဖမ်းမခံရခင်ကပြောဆိုခဲ့ပါတယ်။ Choi Ha Marne K Sport ဆိုတဲ့အကျိုးအမြတ်တွေမဟုတ်တဲ့ Foundation ကြီးတစ်ခုထူထောင်မယ်ဆိုတဲ့အကြောင်းပြချက်နဲ့အမေရိကန်ဒေါ်လာ 65.6 သန်းပမာဏရှိတဲ့ငွေတွေလှူဒန်းဖို့ကုမ္ပဏီကြီး16ခုကိုဖိအားပေးဖို့ကူညီဆောင်ရွက်ခဲ့တဲ့စွဲချက်နဲ့စစ်ဆေးခံနေရတာဖြစ်ပါတယ်။2014ခုနှစ်ကဖြစ်ခဲ့တဲ့လူ300ကျော်သေဆုံးခဲ့ရတဲ့ကုရုသင်္ဘောမှောက်မှုနောက်ပိုင်းတောင်ကိုရီးယားရဲ့နိုင်စဉ်သတင်းစာတွေဖော်ပြခံနေရတဲ့ Choi Soon Sil ကိုစွဲချက်တင်တဲ့တရားကြီးလိုက်စားမှုဟာတောင်ကိုရီးယားနိုင်ငံရဲ့တရားစီရင်မှုတွေထဲမှာအကြီးဆုံးဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံတရံချမ်းမြို့မှာမီးခိုးမြူတွေဖုံးလွှမ်းနေပြီးရှင်းရှင်းလင်းလင်းမမြင်ရတာကြောင့်လေရင်ခီးစဉ်တွေဖြတ်သိမ်းထားပါတယ်။မြို့တော်ဖေးချင်းရဲ့အရှိတ်ကတရံချမ်းမြို့ကလေရင်ခီးစဉ်35ခုကိုဆိုင်းငံ့ပယ်ဖျက်ထားတယ်လို့နိုင်ငံမှာရှင်းဝါသတင်းကဒီကနေ့ဖော်ပြတာပါ။လေရုံညဉ့်ညံ့မှုကအန်တီယဖြစ်နိုင်တဲ့အဆင့်သတ်မှတ်ချက်ရဲ့ဆဲဆကျော်လာပြီးနောက်မှာမြို့တော်ဖေးချင်းနဲ့တခြားမြို့ပေါင်း22ခုတို့မှာမနေ့စနေနေ့ကကားတွေမမောင်းဖို့ဆက်ယုံနေကြောင်းတွေပိတ်ထားဖို့အမိန့်ထုတ်ထားရပါတယ်ရှင်။
အိန္ဒိယနိုင်ငံနောက်ပိုင်းမြို့တော်ဆူရတ်မှာမွတ်စလင်မိသားစုတစုဟာဒီဂျစ်တယ်စနစ်သုံးတဲ့မင်္ဂလာဆောင်အခမ်းအနားတစ်ခုလုပ်ခဲ့ပါတယ်။ ဒီစနစ်ကြောင့်ငွေကြေးတန်ဖိုးချမှုငွေဆက်ကူတရားမဝင်ဖြတ်သိမ်းမှုတွေကိုရှောင်ရှားဖို့အတွက်မင်္ဂလာပွဲတက်တဲ့ဧည့်သည်တွေကငွေသားမသုံးနဲ့ငွေပေးချေစနစ်ကိုသုံးပြီးတော့လက်ဖွဲ့ပေးနိုင်ကြပါလေ။နိုဝင်ဘာလ10ရက်နေ့ကတရားမဝင်ငွေစီးဆင်းလဲပတ်မှုတွေကိုဟန်တားဖို့ဝန်ကြီးချုပ်နရန္ဒရာမိုဒီရဲ့အချိန်တိုအတွင်းကြေညာခဲ့တဲ့တရားမဝင်ငွေဆက်ကူဖြတ်သိမ်းရေးကြေညာချက်ကြောင့်အိန္ဒိယလူလတ်တန်းစားတွေရဲ့မင်္ဂလာပွဲကျင်းပတဲ့ရာသီအတွင်းအံ့ဩထိတ်လန့်မှုတွေဖြစ်ခဲ့ရပါလေ။ဒါကြောင့်သူ့မင်္ဂလာဆောင်ကိုဒီပြဿနာလေးနဲ့ကင်းဝေးရအောင် digital mode ကိုသုံးခဲ့တယ်လို့သူတို့သား Alfred Banu ကပြောဆိုခဲ့ပါတယ်ရှင်
။ Bolivia Anaya Socialist Party ကဖေဖော်ဝါရီလလူမှုဆန္ဒခံယူပွဲရလဒ်ကိုဖီဆန်ပြီးသမ္မတ Evo Morales ကိုလာမယ့်2019ခုနှစ်မှာစရုပ်ထသက်တမ်းအတွက်သမ္မတရွေးကောက်ပွဲကိုဝင်ရောက်ဖို့အတည်ပြုလိုက်ပါတယ်။ Movement for Socialism MAS ပါတီကသမ္မတ Morales ကိုပါတီသမ္မတလောင်းအဖြစ်အရှေ့ပိုင်းမြို့မွန်တီရိုမှာပြုတ်လုတဲ့ပါတီညီလာခံမှာတညီတညွတ်ထက်အတီးပြုတ်လိုက်တာဖြစ်ပါတယ်။သမ္မတအီဗိုဟာတိုင်းရင်းမျိုးနယ်သွေးပါတဲ့ဘိုလီးဗီးယားရဲ့ပထမဆုံးသမ္မတဖြစ်ပြီး2005ခုနှစ်မှာပထမဆုံးရွေးကောက်ခံရတာဖြစ်ပါတယ်။ဒီနောက်2009ခုနှစ်နဲ့2014ခုနှစ်မှာထပ်ပြီးတော့ရွေးကောက်ခံရတာကြောင့်သမ္မတသက်တမ်း3ချိန်ရှိပြီးဖြစ်ပါတယ်။2019ခုနှစ်သမ္မတရွေးကောက်ပွဲမှာဆက်ပြီးရှင်ပြိုင်ခွင့်ရဖို့အတွက်အခြေခံဥပဒေကိုပြင်ဆင်မလားဆိုတဲ့အပေါ်ဒီနှစ်အစောပိုင်းလူမှုဆန္ဒခံယူပွဲမှာတော့မဲနဲ့ငယ်နဲ့ကပ်ပြီးတော့ရှုံးနိမ့်ခဲ့ပါတယ်။သမ္မတအီဘိုရဲ့လက်ရှိသမ္မတသက်တမ်းက2020ပြည့်နှစ်ဇန်နဝါရီလ22ရက်နေ့မှာသက်တမ်းကုန်မှာဖြစ်ပါတယ်ရှင
်။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့တိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုကြည့်ရအောင်ပါ။ကချင်ပြည်နယ်တွင်းမှာကချင်လူမျိုးရေးအဖွဲ့ KIO လိုင်ဇာစစ်ဌာနချုပ်အနီးက KIA တပ်စခန်းတွေကိုပိတ်မထားပြီးအစိုးရစစ်တပ်ဘက်ကစခန်းသိမ်းတိုက်ပွဲတွေနဲ့ပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်နေတဲ့အတွက်အနီးနားတဝိုက်မှာရှိတဲ့စစ်ပြေးဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေရဲ့အသက်ဘေးအန္တရာယ်ဟာအတော်လေးစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။အခုလိုမျိုးစစ်ရေးတင်းမာလာနေတဲ့အခြေအနေဟာအစိုးရသစ်ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်များစွာထိခိုက်မှုတွေရှိလာနိုင်ပြီးစစ်မှန်တဲ့ငြိမ်းချမ်းရေးရနိုင်ရေးပြည်တွင်းစစ်မီးငြိမ်းအောင်လုပ်နိုင်ပါမလားဆိုတဲ့ဒေသခံတွေဘက်ကစိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီကနေ့ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေနောက်ဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့လုံခြုံရေးအနေအထားတွေနဲ့ပတ်သက်လို့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသအခြေစိုက်လူမှုအဖွဲ့အစည်း6ဖွဲ့စုစည်းထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းရေးမှူးဦးခမ်ရှာအောင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
သမနဲ့လုံးဖုံးဆန့်ကြတော့ IDPD တော်တော်လေးအထိတ်တလန့်ဖြစ်တဲ့ကိစ္စပေါ့ဒီနေ့မနက်၄နာရီဝင်းကျင်မှာလိုက်စာနားမှာရှိတဲ့အဲ IDP စခန်းမှာပေါ့နော်စိတ်မဝေဘူးအဲ့ဒီနားမှာပဲဖုံးဆန့်တလုံးပြန်ကြတော့ဒီမနက်ကတည်းကနဲ့ IDPD တော်တော်လေးစိုးရင်ထိလန့်ပြီးတချို့ကအခုဒီနေရာပြောင်းရွှေ့နေရတဲ့အနေအထားမှာရှိနေပါတယ်အထူးဖြစ်တော့ဒီလုံခေတဲ့နေ့၃ရက်အတွင်းတော့ကအဲ့လိုသက်စခန်းတချို့ပါပြန်ပြမဆုပ်ရတဲ့အနေအထားရှိတော့ဖိစီးခံရတဲ့အနီနာဝင်းကျင်မှာရှိတဲ့ IDP camp ပေါ့နော်အထူးဖြစ် MR camp နှစ်ခုရှိတာဖြစ်ပါတယ်ပေါ့မကရံရဲနှစ်ခုရှိတော့အဲ့ဒီအနီနာဝင်းကျင်မှာရှိတဲ့ IDP တွေတွေ့လဲတော်တော်များများရပ်တက်မေးဖြစ်နေတယ်အခုဆိုရင်တချို့ဆိုရင်ပစ္စည်းတွေထုတ်ပိုးပြမပြေးရမလားဘယ်လိုလဲဆိုတဲ့အနေအထားမျိုးရှိနေတယ်ဖြစ်ကျင်တော့အဲ့ဒီ IDP စခန်းနေအားလုံးကြတော့ဒီတရုတ်ပြည်တင်ဆက်မှာရှိနေတော့သူတို့အတွက်နောက်ဆုံးပြေးဖို့ကတရုတ်ပြည်ပဲကြံတာပေါ့နော်ဒါပေမဲ့အဲ့ဒီဟာကလည်းသူတို့အတွက်မသေးချာမရေရောပေါ့နော
်ဟုတ်ကဲ့ပါရှင်ဒီတိုက်ပွဲတွေဖြစ်နေတဲ့ဒေသဝင်းကျင်မှာလုံခြုံရေးအနေအထားကရောဘယ်လိုများရှိပါလဲရှင်ဟုတ
်လုံခြုံရေးအနေနဲ့ဆိုရင်တော့ပြည်သူလူထုအတွက်ကတော့ဘယ်လိုမှလုံခြုံတယ်လို့ပြောလို့ရတာမဟုတ်ပါဘူးအဲ့ဒီအဝန်ဝိုင်းမှာတော့လုံခြုံရေးအတွက်ဆိုရင်တော့တော်တော်လေးစိုးရိမ်ရတဲ့အနေအထားမှရှိတာဖြစ်ပါတယ်အခုစစ်ဖြစ်ခဲ့တဲ့တခြားမှရှိတဲ့ IDP စခန်းကသူတို့အတွက်တော်ဖို့လာဖို့ကတော်တော်လေးခက်ခဲနဲ့ဘေးကျန်တဲ့အနေအထားမှရှိနေတယ်အထူးဖြစ်အဲ့ဒီ data မှာကျွန်တော်အနေနဲ့ဆိုရင်ဒါကဒီလိုရေရှည်ဖြစ်မယ်ဆိုရင်အဲ့ဒီ data ကိုအကူအညီပေးဖို့ပေါ့နော်ဒီရိတ်ခါတို့ဘာလို့အစားအကူအညီပေးဖို့ရန်အတွက်အထိပါကျွန်တော်အတွက်တော်တော်လေးခက်ခဲလာမယ့်အနေအထားမျိုးရှိတာဖြစ်ပါတယ
်အဲ့ဒီမှာဒုက္ခသည်တွေအပါအဝင်ဒေသခံပြည်သူတွေပေါ့တို့အတွက်စားနဲ့ရိတ်ခါနေဖို့ပေါ့နော်တို့အတွက်အထူးအခက်အခဲဘာများရှိပါလဲရှင
်နံပါတ်1တော့ဘေးကင်းလုံခြုံဖို့ပေါ့ပေါ့နော်အခုလို့ဖြစ်တော့တို့ကြောက်လန့်တကြားဖြစ်နေတယ်တို့အတွက်ကရက်တက်မီဖြစ်နေတယ်ဘေးပြေးလို့ပြီးသွားရမှမသိတဲ့အနေအထားမျိုးဆိုတော့အဲစစ်ဘေးဒုက္ခသည်နဲ့အရက်သားတွေတွေ့တာနံပါတ်1အရေးကြီးဆုံးတော့အခုအချိန် ်မှာသူတို့ရဲ့ဘေးကင်းလုံခြုံဖို့ကအရင်အရေးကြီးနေတယ်။အဲနံပါတ်1ကျတော့အရေးပေါ်လိုအပ်ချက်ဖြစ်တဲ့ဒီစာနာရိတ်ခါနဲ့တခြားလိုအပ်တဲ့ကိစ္စပေါ့နော်။အခုကဆောင်းတွေးလေးဖြစ်ပြီးအဲအခုနေတဲ့နေရာကနေထပ်ပြမပြေးရလွားရဖြစ်မယ်ဆိုရင်တော့ဒီအနေထားမျိုးမှာတော်တော်လေးကိုဆိုးရတဲ့အနေထားမျိုးဖြစ်သွားနိုင်တာပေါ့နော်။အခုရှိတဲ့ IDP စခန်းကြီးတောင်မှလုံခြုံတဲ့ဟာမဟုတ်ပေါ့နော်။မုန်းအကာကအစကာလကြာတော့တော်တော်လေးပျက်စီးယူရင်းနေတဲ့အနေထားမျိုးမှာဒီလိုအနေထားကနေပြန်ပြင်းမှထွက်ပြေးသိမ်းဆောင်ရမယ်ဆိုရင်တော့ဒီလိုကာလမျိုးမှာတော့တော်တော်လေးဆူဆူဝါဖြစ်လာနိုင်မယ့်အနေထားရှိတာဖြစ်ပါတယ
်။ဦးခမ်းရှောင်းအောင်တို့အနေနဲ့ပေါ့နော်။ကချင်ပြည်နယ်အစိုးရကိုရောဒီပြည်ထောင်စုအစိုးရကိုရောဗာများတောင်းဆိုချင်တာရှိပါလဲရှင်။တို့အနေနဲ့ဗာများလုပ်ပေးဖို့အရေးကြီးလိုအပ်နေတာရှိပါလဲရှင်
။ဟုတ်ကဲ့ပါ။အထူးဖြစ်တော့လက်ရှိဖြစ်တဲ့ကိစ္စဒီကတိုက်ပွဲနဲ့ထိစပ်ပြီးဖြစ်နေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်အနေနဲ့တော့အခုဖြစ်ပြနေတဲ့တိုက်ပွဲဒီအမြန်ဆုံးပြတ်တမ်းဖို့ကတီတူလူထုအတွက်အရန်အရေးကြီးတယ်လို့အမြင်တာဖြစ်ပါတယ်။တိုက်ပွဲဒီတာဒီအမြင်ရပ်တမ်းဖို့လိုတာဖြစ်ပါတယ်။နံပါတ်1ကျတော့လက်ရှိသူတို့လူနေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုအမြန်ပြန်ပြမပေးနိုင်ဖို့ရန်အတွက်အကူအညီပေးဖို့ထောက်ပံ့ပေးဖို့လိုမှာဖြစ်ပါတယ
်။ခုကဒီအရသာအစိုးရလက်ထက်မှာ27ရာစုပင်လုံးကြီးလာကန်ကျင်းပပြီးပြည်တွင်းငြိမ်းချမ်းရေးအတွက်တည်ဆောက်ဖို့ဆိုပြီးစူးစမ်းနေပါတယ်။တစ်ချိန်တည်းမှာပဲဒီလိုမျိုးတိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့အနေအထားမှာဥကံရှာအောင်တို့လိုပေါ့နော်စစ်ပြေးဒုက္ခတွေအရေးကိုကူညီကယ်ဆယ်ဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေအနေနဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဘလို့များရှုမြင်သုံးသပ်မိပါလဲ။ဒီအခုသွားမဲ့ငြိမ်းချမ်းရေးခီးစဉ်အပေါ်မှာပေါ့နော်ဟုတ်ကဲ့
မနစ်တုံးကဒီအချိန်မျိုးမှာဆိုရင်တော့ကျွန်တော်အနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်အပေါ်မှာတော်တော်လေးမျှော်လင့်မိတာပေါ့နော်အထူးဖြစ်အစိုးရတက်ဆက်လာတဲ့အချိန်မှာဒီငြိမ်းချမ်းရေးပုံပြင်မှခီးတွင်မယ်ဆိုမှလည်းမျှော်လင့်တယ်ကျွန်တော်တို့အပြင် IDPT ကုနိုင်ကလည်းမျှော်လင့်တာအသိမကြမီအချိန်များမှာသူတို့မျှော်လင့်တယ်လို့ကိုယ့်ရဲ့ကိုယ့်ရွာကိုပြန်နိုင်မယ်ဆိုမှလည်းတော်တော်လေးအဒီပေါ်မှာမျှော်လင့်တယ်နောက်ဆက်တွဲအခုတောက်လျှောက်ကဒီလိုတိုက်ပွဲဒီအများကြီးပြင်းထန်လာတဲ့ငကိုခါတိုင်းထက်လည်းပုံပြင်မှဆိုလာတဲ့အနေထားရှိတော့ IDPD အတွက်လည်းအခုအချိန်မှာဆိုရင်သူတို့ရဲ့မျောလင်းချက်ဟာရေစုံမျောသလိုဖြစ်သွားတာပေါ့နော်။ကြောက်လန့်တကြားနဲ့ထွက်ပြေးတိမ်းဆောင်ရမယ့်အနေထားမျိုးဖြစ်တော့အခုဒီကိစ္စဒီကိုအမြန်ဆုံးပေါ့နော်။ပြန်ပြမပြည်သူလူထုရဲ့အရေးဒီစပေဒုက္ခတည်ရဲ့အရေးကိုအမြန်အလေးထားပြီးအလုံးပြန်ပြမဝိုင်းဝန်းလှုပ်ဆောင်ဖို့တို့ရဲဆိုမှကျွန်တော်မြင်တာဖြစ်ပါတယ
်။ဟုတ်ကဲ့ပါဆရာဦးခေရှာအောင်အခုလိုမျိုးဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။
မြန်မာနိုင်ငံလွတ်လပ်ရေးရချင်းကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရပ်နိုင်ကြသေးပါဘူး။အခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုပ်နိုင်ကြတော့ပါဘူးလား။စစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ဘာအကျိုးအမြတ်တွေရနေလို့အခုလိုမပြီးနိုင်မရပ်နိုင်တိုက်နေကြတာပါလဲ။ဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရပ်ပြီးအုံနောက်ကြီးကြီးအမျှော်မြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4 email လိပ်စာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်နဲ့အားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
ဒါမဲ့အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်လူတွေရဲ့နေ့စဉ်နေထိုင်မှုဘဝမှာအစာအသောက်ဆိုတာအမြဲပါဝင်တာမဟုတ်စားသောက်ဆိုင်လုပ်ငန်းလုပ်လို့သူတွေအတွက်တော့အမြဲဝယ်ယူအားပေးသူတွေရှိနေမှာပါဒီလိုလူတွေအတွက်တမူထူးခြားတဲ့အကြံဉာဏ်နဲ့ဒီလုပ်ငန်းတွေအတွင်မှာဝင်ရောက်လာလို့သူတွေအတွက်ကတော့လုပ်ငန်းတစ်ခုထူထောင်နိုင်မှာဖြစ်တယ်လို့လူမှုအတိုင်းဝိုင်းအတွင်မှာလည်းကိုပိုင်နေရာတစ်ခုကိုဖန်တီးနိုင်မှာဖြစ်ပါတယ် George Budix ရဲ့သတင်းကိုကိုအောင်အောင်ပြောပြပေးပါရှင်
အမေရိကန်မျိုးကြီးတော်များများက China Town အရက်မှာဈေးချိုချိုနဲ့အရသာရှိရှိတရုတ်ဈာစာရီရရှိနိုင်ပါတယ်။ဒါမှမဟုတ်နေထိုင်တဲ့လူမျိုးကွဲအရေးအတွက်ပြောင်းလဲလာတာနဲ့အစားအသောက်တွေကိုကြိုက်နှစ်သက်တဲ့ပုံစံပြောင်းလဲလာတာကြောင့်တရုတ်ဈာတောက်ဆိုင်တွေရင်နာကုန်ပြီးအခန်းကဈေးနှုန်းတွေလည်းတက်တာလာတာကြောင့်ဒီဈာတောက်ဆိုင်လုပ်ငန်းကွင်တွေကိုနောက်ထပ်ဝင်လာမဲ့စွန်ဦးတီထွင်လုပ်ငန်းရှင်တွေအတွက်တော့ဒါဟာအခွင့်အခါကောင်းတစ်ရက်လို့ဖြစ်လာတယ်လို့အယောင်ဈေးကွက်မန်နေဂျာရှာလီဇန်ကပြောပါတယ်
They really jumped on that opportunity and that's why
သူတို့ကအခွင့်အရေးကိုအမေအရဆုပ်ကန်လိုက်တာပါအသွေးအမြင်တင်တဲ့ငယ်ရွယ်တဲ့စဖို့မှုတွေဖြစ်ပေမဲ့လည်းအရင်နှစ်အများကြီးတော့ရှိချင်မှရှိကြမှာပါအခုဒီ China Town မှာကလုပ်ငန်းစဖို့လဲလွယ်ပြီးတော့အားပေးမဲ့သူတွေလည်းအများကြီးမို့သူတို့ဒီကိုလာကြတာပါ
ဂျွန်နီဇုံနဲ့သူဇနီးအမန်ဒါချက်မန်တို့ဟာနက်ရှ်ဗီးလ်ကျက်ကျော်ရောက်ပါတယ်။အများနဲ့မတူထူးခြားတဲ့အစားအစာမျိုးရောင်းကောင်းတယ်လို့ဂျွန်နီဇုံကဆိုပါတယ်
။ LA didn't have
အရင်က LA မှာနက်ရှ်ဗီးလ်ကျက်ကျော်မရှိပါဘူး။ကျွန်တော်တို့တဆိုင်ပဲရောင်းတာဆိုတော့ဒီကိုလာဝယ်မှပဲရမှာပါ။
ဒီစားသောက်ဆိုင်လုပ်ငန်းမှာဝင်ရောက်လာတဲ့စဖို့မှုတချို့ကတော့ gastromotiva လှူရှာမှုလို့ခေါ်တဲ့လူငယ်တွေကိုလုပ်ငန်းဝင်ကိုဝင်ရောက်နိုင်အောင်ပြုစုပျိုးထောင်ပေးတဲ့အဖွဲ့ကနေလာတာပါနိုင်ငံတကာအဆင့်အချက်ပြုတ်ပါရဂူစဖို့မှုကြီး David Hartz က2006ခုနှစ်မှာဒီအဖွဲ့ကို Brazil မှာထူထောင်ခဲ့ပြီးနောက် Mexico အထိချဲ့ထွင်ခဲ့ပါတယ်အခွင့်အရေးတွေတိတ်ရလိမ့်မရှိတဲ့လူငယ်တွေအတွက်စဖို့မှုနဲ့အစားအသောက်ရောင်းချတဲ့သင်တန်းတွေပေးခဲ့တာလို့ gastromotiva ပညာရေးဆိုင်ရာညွှန်ကြားရေးမှူး Irani Guve ကပြောပါတယ်
es una herramienta de transformación social
လူမှုဘဝတွေပြောင်းလဲဖို့ကြိုးစားတာပါအစာအသောက်ဒါမှမဟုတ်ချက်ပြုတ်တဲ့နည်းတွေကိုသင်ပေးပြီးတော့လူတွေရဲ့ဘဝကိုကျွန်တော်ပြောင်းလဲပေးနိုင်ပါတယ်ဒီလူငယ်တွေကိုအခုလိုအခြေခံသင်ကြားပေးလိုက်ပြီးရင်တော့သူတို့ဘဝကိုသူတို့ကျွမ်းကျင်တဲ့အလုပ်နဲ့ပြောင်းလဲယူနိုင်ပါတယ
်တင်နန်းစလူငယ်80ရာခိုင်နှုန်းဟာတင်နန်းဆင်းပြီးတစ်နှစ်အတွင်းမှာလုပ်ငန်းခွင်ကိုဝင်ရောက်နိုင်ကြတယ်လို့ gastromotiva အဖွဲ့ကပြောပါတယ်ဒါဟာသူတို့အတွက်ဘဝအလှည့်ပြောင်းတစ်ခုဖြစ်တယ်လို့တင်နန်းတက်ရောက်သူတဦးဖြစ်တဲ့ Janet Soru ကပြောပါတယ်
Para mí esto era inalcanzable. Entonces cuando supe
တင်းတက်ဖို့ဆိုတာမျိုးကကျွန်မအတွက်သိပ်မလွယ်ပါဘူး။ဒါပေမဲ့ဒီတင်းတန်းအကြောင်းကြားတဲ့အခါမှာတော့ဒါကကိုလိုချင်တာမျိုးဖြစ်နေပါတယ်
။လေးလာတာတင်းတန်းကာလအတွင်းမှာဟင်းလျာမျိုးစုံချက်ပြုတ်နီးနဲ့အချိုပွဲပြီးလို့နီးတွေကိုလည်းတင်ကြားပေးပါရတယ်။ gastromotiva အဖွဲ့ဟာကုမ္ပဏီတွေတက်ကတူတွေပုတ်ကလီကအလူရှင်တွေရဲ့ထောက်ပံ့မှုနဲ့ယက်တည်နေတာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ညဘက်တီမှာတငယ်ချင်းနေနဲ့အလဲလွန်ပြီးတော့နောက်ဆုံးရထားလွတ်သွားမှာကိုမပူရတော့အောင် smartphone application တစ်ခုကိုဂျပန်နိုင်ငံမှာစပြီးသုံးနိုင်နေပါပြီ AB သတင်းတပုတ်ကိုအခြေခံပြီးမဲ့ဤတန်စင်ပြောပြပေးပါရှင
်စားတောက်ဆိုင်တွေဘားဆိုင်တွေနဲ့ကလပ်တွေပြည်နေတယ်ဒူဂျူမျိုးဟာတငယ်ချင်းလုံးဖို့ကိုင်မဲတင်နဲ့တွေ့ပြီးတစ်ခွက်နှစ်ခွက်တောက်ဖြစ်ကြတဲ့နေရာလေးဖြစ်ပါတယ်ဒါပေမဲ့တောက်တာများပြီးအပျော်လွန်သွားရင်တော့မျိုးကပြန်နဲ့နောက်ဆုံးရထားလွတ်သွားပြီးတော့အငှားရင်တက္ကစီကိုဈေးကြီးပေးစီးနေရတော့မှာပါခုတော့ဒီလိုဖြစ်မှာစိုးရင်စရာမလိုတော့အောင်လို့Japan smartphone application တစ်တခုဖြစ်တဲ့ Xpad application က drunk mode လောက်ဆောင်ချက် function အသစ်တခုရှိလာပါပြီ Valve Laboratory ကဖန်တီးထားတဲ့ Xpad application ဟာ drunk mode စနစ်အသစ်ကို Christmas နဲ့နှစ်သက်ကူးပါတီပွဲရာသီမတိုင်ခင် November လမှာအမိထုတ်လိုက်တာပါဒီ application ကလူတွေရဲ့နေ့တူတူဘဝတွေမှာပိုအဆင်ပြေစေလိုတဲ့ရည်ရွယ်ချက်နဲ့ထုတ်တာပါလို့ဦးဆောင် engineer My Isaac ကပြောပါတယ်
気をつけなきゃいけないですし当然終電にも
逃げ中に損じゃるとぴょびたうみん倒用で変遷じゃもほぶりあもむるんぼやたみやん滴たにぼれるらぼのやたるとわろ影遍ぼかけらりもちょんやん。ちまろアプリケーションはろべないめと尿れんばれ。
ジャパンへルシーガーで妙でま。タクシーガーが税じろ。ルミャスがあみゃとんていぽさんいすねてをあてがあたじゃばれ。あれるんろやたるとわいのあぽぐいりこんやろまば。Valaboratory へエンジニアအရီနာဖူကူမိုတိုကိုတိုင်လည်းအရင်နှစ်တုန်းကပါတီပွဲတွေပြီးမှအင်ကိုဘလိုပြရမလဲဆိုပြီးအခက်ကြုံနေတဲ့အချိန်မှာဒီ drug mode စနစ်ထုတ်ဖို့အကြံရသွားတာပါ a kispad application ရှိနေပေမဲ့လည်းဘူးနေတဲ့ခါကျတော့ဒီ application ကစလုံးတိတိလေးတွေကိုတေးချာကြည့်ပြီးဘယ်ရထားဘယ်ချိန်ထိရှိမလဲဆိုတာကိုရည်ရည်လေးလေးဖွင့်သုံးဖို့ကြတော့ခက်နေတာပေါ့ဒါကြောင့်ပူရှင်းတဲ့ပုံစံဖြစ်တဲ့ drug mode ကိုပြောင်းထားရင်တော့နောက်ဆုံးရထားဘယ်ချိန်လာမယ်ဆိုတာကိုအနည်းအောင်စလုံးကြီးနဲ့ဖန်သားပြပုံမှာတွေ့နိုင်တဲ့အကြောင်းကိုဖူကူမိုတိုကပြောပါတယ
်考えてまあここの出発時刻
で家道へサロンにを配備をあてが地ぼるで夜他チェンコベサロン地へ念打を票を送ちゃいたいな。なおびろ丹下人の会派であろうぴょぴょばば倒にじゃれあ chainId ま。こてやお本を投ぴょ提茶下にぼじゃろれ。あとしにれてるぽまあな立じゃれり。あやん便陣にれぽも報じていたわ。でアプリケーション倒るれにね。そういんせ金銀でぴょまいぴょ円高々便やまあろべちなわ。
ディドラッグモスネを便当めそういんの。Xpad application ကိုဖွင့်ပြီးတော့ GPS တင်နေရပြမှုကိုဖွင့်ထားရမှာပါပြီးရင်တော့ကိုယ့်အိမ်နေစာကိုရိုက်နှိပ်ထားရင်အိမ်ပြန်လန်းတဲ့နောက်ဆုံးရထားချိန်ကို application ကသူ့ဘာသာသူတွက်ပြီးတော့ဖန်သားပြပုံမှာပြမှာဖြစ်ပါတယ်အားလုံးကိုနှုတ်ဆက်ဖို့အချိန်ရအောင်ရထားချိန်မတိုင်ခင်နိုင်ဝက်ဂျိုပြီးအချက်ပေးခိုင်းလို့လည်းရပါတယ်ဒီ application ကို smartphone တွေမှာ9တန်းကျော် download လုပ်ပြီးနေပြီဖြစ်ပြီးတော့ဒီ drug mode စနစ်တကြောင်လူကြိုက်များကြတယ်လို့ Valaboratory ကပြောပါတယ်ဒီ drug mode စနစ်တကိုရုံးဝင်တန်းတွေကလည်းတုံးကြပါတယ်။
乗り換えのそのシンプルな機能さえ使えればいい
かな。ကျွန်တော်ဆိုနောက်ဆုံးရထားကိုမကြာခဏမမှီပါဘူး။ဒီခီးသွား Xpad application ကပို၃လို့လွယ်အောင်လုပ်ပြီးတော့အဆင်ပြေတာပေါ့
။ဒီ application ကိုအခမဲ့ download လုပ်နိုင်ပြီးတော့ drug mode စနစ်တကိုတုံးကြတယ်ဆိုရင်တော့တစ်လကို216ယန်တမမဟုတ် $2 နီးပါးပေးဝေရမှာပါ။ဒီ application ကိုခုလောလောဆယ်တော့ဂျပန်နိုင်ငံမှာပဲတုံးနိုင်ပါသေးရှင်။
မအီတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။သောတာရှင်များရှင်စောင်းနှင်းနေဝေးတဲ့ဒီနှစ်တစ်ကူရာသီရောက်တဲ့အချိန်တိုင်းရာသီကိုခန်းစားရေးဖွဲထားတဲ့သချင်းတွေခရစ်စမတ်တေးသချင်းလေးတွေနဲ့တင်ဆက်ပေးနေပါတယ်။ဒါကြောင့်ဒီနေ့တော့ Blake Shelton နဲ့ Marinda Lambert တို့တီးဆိုထားတဲ့ Jingle Bell Rock ဆိုတဲ့သချင်းနဲ့ဖျော်ပြပေးကြပါမယ်။နားဆင်ပါရှင
်Jingle bell, jingle bell, jingle bell twist. Jingle bells chime in jingle bell time. Dancing and prancing in jingle bell square. In the frosty air, what a bright time. It's the right time to rock the night away. Jingle bell time is a swell time to go riding in a one-horse sleigh. Jingle horse, pick up your feet. Jingle around the clock. Mix and a mingle in the jingling feet. That's the jingle bell rock.
တော်တာရှင်တွေအားလုံးဒီဇင်ဘာနှစ်တစ်ခုရာသီမှာအေးချမ်းပျော်ရွှင်မှုတွေနဲ့ပြည့်စုံပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုမွန်ကောင်းတောင်းပေးပါတယ်ရှင်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင်
စီးရီးယားနိုင်ငံလက်ပိုးမျိုးရင်းကကြမ်းရှိနေသေးတဲ့ရက်သားတွေနဲ့သဘုံတွေကိုဘေးလွယာရွှေ့ပြောင်းပေးဖို့အတွက်လာချမ်းညီအစ်တင်နဲ့နိုင်ငံတကာကြက်ချင်ညီအစ်တင်တို့ရဲ့ကြီးကြပ်မှုနဲ့ခီးတဲ့တင်ကားတွေအလက်ပိုးမျိုးရင်းကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ဝင်ရောက်လာနေပြီလို့စီးရီးယားနိုင်ငံပိုင်သတင်းဌာနဆာနာကပြောပါရယ်စစ်ကြောင့်ပျက်စီးနေတဲ့အလက်ပိုးမျိုးရင်းမှာပိတ်မိနေပြီးကူးကရမဲ့ဖြစ်နေတဲ့ထောက်နဲ့ချီတဲ့ရက်သားတွေနဲ့သဘုံတွေလည်းဘေးလွယာရွှေ့ပြောင်းပေးမဲ့အစီအစဉ်တွေပြန်ဆမဲ့အချိန်ကိုစောင့်မျှော်နေကြတာဖြစ်ပါရယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာပြီးခဲ့တဲ့လကစခဲ့တဲ့ရွေးကောက်ပွဲအောင်မြင်မှုအထည်အမှတ်အဖြစ်မဲဆန္ဒရှင်တွေကိုကျေးဇူးတင်နှုတ်ဆက်တဲ့လူထုတွေ့ဆုံပွဲခီးစဉ်ကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အလာဘားမားမြို့မှာကျင်းပခဲ့တဲ့တွေ့ဆုံပွဲမှာသူ့အမည်အရသူ့ကိုရွေးကောက်ပွဲမှာအနိုင်မရနိုင်တဲ့ Republican သမ္မတလောင်းတစ်ယောက်ဖြစ်ပုံဖော်ဖို့ကြိုးစားခဲ့တဲ့သတင်းသမားတွေဟာမယိုးသားဘူးဆိုတဲ့မိန့်ခွန်းပြောဆိုခဲ့ပြီးသူ့ခီးစဉ်ကိုအဆုံးသတ်လိုက်တာဖြစ်ပါတယ်။ရှမနိုင်ငံတောင်ပိုင်းစစ်ကမ်းမြို့အိုက်တင်းမှာဒီကနေ့တနင်္ဂနွေနေ့အသေးခံဘုံခွဲသမားတကူတိုက်ခိုက်တာကြောင့်အနည်းဆုံးရှမစစ်သား40လောက်သေဆုံးပြီးနောက်ထပ်50လောက်ဒဏ်ရာရတယ်လို့ရှမစစ်တပ်တာဝန်ရှိသူတို့ကပြောဆိုပါတယ်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကထုတ်ဖော်ပြောဆိုထားပါတယ်အင်ဒိုနီးရှားစစ်တပ်ပို့ဆောင်ရေးလေယာဉ်တစ်စင်းပြက်ကျပြီးလေယာဉ်ပေါ်မှာလိုက်ပါလာသူ73ဦးစလုံးသေဆုံးခဲ့ရပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုက9ရက်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့မာတင်ကာစီယပ်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်တာရှင်တွေအားလုံးတနင်္ဂနွေညနေခင်းမှာရွှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.